ဥဆိုင်ဝန်လိုက်ခင်ဗျာအခုဒီဇင်ဘာလဈမ်းကနေစပြီးတော့ဗောလေဒီ73စီဈေးနှုန်းတွေတဖြည်းဖြည်းတက်လာတယ်လို့သိရလို့ပါအဲ့ဒါဘလို့အခြေအနေတွေကြောင့်များတက်လာရလဲသိချင်ပြပြပါလားဗျာ
ကျွန်တော်တို့73စီဆိုတာနိုင်ငံခြားတွင်ရတဲ့အတွက်နိုင်ငံခြားဟိုငွေလဲနှုန်းအရန်တက်သွားပါတယ်ခင်ဗျာကမ္ဘာရင်းနှံဈေးနှုန်းလည်းအရန်တက်သွားလို့ပါခင်ဗျာဒေါ်လာငွေလဲနှုန်းပေါ့နော်ပြီးခဲ့တဲ့73လပိုင်းကျွန်တော်1330ပတ်ချလဲရှင်းမဲ့တင်နေဒေါ်လာငွေလဲနှုန်းအဲ့လိုပြောဒီလမှာကျတော့1385-90လောက်ဖြစ်လာတယ်တော့ကမ္ဘာရင်းနှံဈေးကလည်းပြီးခဲ့တဲ့လဆိုရင်ဈေးနှံတစ်စီကိုဒေါ်လာနဲ့ဆိုရင်တစ်စီကို43ဒေါ်လာ44ဒေါ်လာပဲရှိတယ်ဗျအခု56လောက်ဖြစ်လာဆိုကို100ခိုင်နှုန်းလောက်တက်ပါတယ်ခင်ဗ
ျလက်ရှိကျွန်တော်တို့ပြည်တွင်းကဒီ73စီအမျိုးအစားလိုက်ပေါက်ဈေးတွေရောဘယ်လောက်လောက်များရှိနေလဲ
ပြီးခဲ့လဆိုရင်တော့73လပိုင်းလဆိုတော့940လောက်ပဲရှိတယ်လေဈေးကအတိမ်မဒီကမ္ဘာရင်းနှံဈေးသင်းတော့ငွေဈေးတော့တက်တဲ့ကျွန်တော်မဖြစ်မနေလိုက်ပြီးတက်ရတာပေါ့အခုဆိုရင်ခုဆိုင်ရောင်းဈေးတွေကဒီနေ့ဆိုရင်600-85-90တင်ကြတယ်ခင်ဗျကျွန်တော်တို့ဒီအရောက်အရင်ဈေးတော့မော်နော်အမျက်မပါပဲနဲ့အကုန်ဆောင်ပြီးရောဆိုရင်ကျွန်တော်ဒီနေ့ပမာပြီးရောက်ဈေးတော့မှာ650လောက်ရှိတယ်ကိုဆိုင်မှာကျတော့ဆိုင်ရဲ့လေဘတ်ဈေးတွေနဲ့ပေါင်းလိုက်တော့ကျွန်တော်အနည်းဆုံး900လောက်ရောင်းမှသင်ပြင်းမဲ့တော့မှရှိတယ်ခင်ဗျဒီဈေးကလည်းလာစားပိုင်းတော့940လောက်နဲ့စားဖြစ်မယ်တဲ့အခုကျတော့တို့ကမနေ့ကဒီကျွန်တော်ကြည့်ရတို့680ရောင်းတယ်ခင်ဗျ
ဒီအသင်းကြီးရဲ့လက်အောက်မှာရှိတဲ့ဒီ73စီဆိုင်တွေအနေနဲ့ပေါ့လေပုံမှန်ဈေးတသမတ်တည်းဖြစ်အောင်ပေါ့ဘယ်လိုများထိန်းချုပ်ထားတာမျိုးရှိပါလဲ
တပတ်တပတ်ကျွန်တော်တို့ဖြစ်တဲ့ဈေးတော့ကျွန်တော်ထုတ်ပြန်ပေးရခင်ဗျအဲ့ဖက်များအောင်ရောင်းလဲသူဆိုင်လူမဆဲဘောဗျာထုတ်ပြန်ပေးတာပေါ့တတ်မှတ်ပေးတာတော့မဟုတ်ဒီဈေးဒီဈေးတော့ဖြတ်တော့ရောင်းတင်ပါတယ်ဒီပုံမြောင်းပါတယ်ဆိုတော့ဒီပုံမျိုးကျွန်တော်ထုတ်ပြန်ပေးတယ်သူများများရောင်းတော့လဲသူဆိုင်လူမဆဲဘောပဲရှိမှာပေါ့
ခု73စီဈေးတွေဒီလိုမျိုးမြင့်တက်လာတယ်ဆိုတော့ကုန်စည်နှုန်းတွေလည်းဒါလိုက်တက်လာတယ်ဒီလိုမျိုး73စီဈေးနှုန်းတွေနောက်ထပ်ဒီလိုပြည်တွင်းမှာအရင်ကြီးမြင့်တက်မသွားအောင်ထိန်းချုပ်ဖို့အတွက်ဆိုလို့ရှိရင်အကောင်းဆုံးအဖြေပေါ့လေဘယ်လိုဖြစ်နိုင်မလဲဗ
ျထိန်းချုပ်ဖို့တော့ကက်ခဲမယ်ကောကျွန်တော်စီမှာရှင်းနာလည်းမထုတ်ဘူးမထုတ်ဆိုတော့တော့ကျွန်တော်မလုံလောက်ဘူးနိုင်ငံခြားအတွင်းရတယ်ကပ္ပရင်နံစင်းရလည်းတက်မယ်ဒေါ်လာလည်းတက်မယ်ဆိုရင်တော့ထိန်းချုပ်လို့မလွယ်ဘူးအခုကရုပ်ပြက်ညှင်းသွားဆိုတာအဲ့တော့ကျွန်တော်အချက်နဲ့ချက်ဆောင်သွားလို့ပေါ့တခုမှပဲငြိမ်နေတယ်ဆိုရင်တော့သူ့ငြိမ်မှာပေါ့ဒေါ်လာဈေးလဲကျွန်တော်တို့အသင်းနေနဲ့ဘာမှသိမ်းကျလို့မရဘူးဒေါ်လာဈေးနဲ့ပြန်ဝယ်ဝယ်ပြီးပြန်လွှဲရတော့တခုနောက်ပိုင်းကျွန်တော်တို့အသင်းအောင်လောက်တာတော့တင်းတင်းလျောက်ပတ်တဲ့ဈေးနှုန်းတွေပဲဖြစ်အောင်တော့ကျွန်တော်အကောင်းဆုံးတော့ပြန်ပေးပြီးတော့သိမ်းကျုံနေတယ်ခင်ဗျကျွန်တော်တပတ်တခါစီဝေးတိုင်းနေလေ73စီဒီတပတ်ဈေးပဲဈေးနှုန်းတော့ပဲဖြစ်တင်ပါတယ်ဒီလောက်တော့ဒီလောက်တော့ဖြစ်တင်ပါတယ်ပေါ့ပုံမရောကြဖို့ပေါ့နည်းနည်းအဲ့လိုကျွန်တော်တို့ကအနာပိုင်းဖက်စီတဲ့မို့တော့အကြံပေးတာပဲပေါ့အဲ့လိုပဲရတာဗျကဘာမှာဒေါ်လာဈေးဟာတက်ဖို့မြင့်တက်လာတာဗျလူငယ်တနည်းလောက်ကဆိုရင် 1 euro က 1.26 ဒေါ်လာလောက်ရတယ်အခုက 1 euro ကို 1.06 လောက်ပဲရတော့တယ်ကျွန်တော်တို့တခုတည်းမဟုတ်ဘူးဗျကဘာမှာကဒေါ်လာဈေးကမာလာတာဗျဥပမာရန်ဆိုရင်ဒီကနေ့နေ့လောက်ဆိုရင်ဒေါ်လာကိုရန်98လောက်ပဲရအခု135ပြင်တယ်ဒီပမာငွေတခုတည်းနဲ့ပဲသမုတ်တက်လာတာမဟုတ်ဘူးဗျဒေါ်လာတော့ကဘာလုံးမှာတဲငွေချင်းနဲ့ပဲတော်တော်ပြီးတော့ချင်းချင်းသူကတမုံမြင်လာတာခင်ဗ
ျအခုလိုမျိုးဒီကဘာရေနံဈေးလဲတက်တယ်ကဘာမှာလဲဒေါ်လာကလဲဈေးကလဲမာလာတယ်ဆိုတော့ရှေ့လာလာပါဗျာကျွန်တော်တို့ပြည်တွင်းမှာဒီ73စီဈေးနှုန်းတွေကဘယ်လိုများဆက်ပြီးဖြစ်လာနိုင်မလဲ
ကျွန်တော်တို့ကတော့သူ့တက်တဲ့ရာခိုင်နှုန်းအလိုက်တော့ကျွန်တော်တို့လိုက်တက်ရမှာပေါ့ဗျာဥပမာသူက900ခိုင်နှုန်း1000ခိုင်နှုန်းမတက်ချင်ကိုက900ခိုင်နှုန်း300ခိုင်တော့တက်လို့များဟုတ်သူနဲ့တက်တဲ့အလျောက်ကျွန်တော်တို့ကတော့လိုက်တက်ရမှာပေါ့
ဦးဆိုင်ဝန်လိုက်ခုလိုဖြေကြပြီးတာကျေးဇူးပါဗျာ
ဟုတ်ကဲ့ဗျာဟုတ်ကဲ့